OIC လို့ခေါ်တဲ့ Islamic နိုင်ငံများပူးပေါင်းဆောင်ရွက်ရေးအဖွဲ့ကကိုယ်စားလှယ်အဖွဲ့တွေဟာဒီရခိုင်ပြည်နယ်ရင်းဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုပြဿနာကိုလေ့လာဖို့အတွက်မြန်မာအစိုးရတာဝန်ရှိသူတွေနဲ့စစ်တွေမြို့မှာတွေ့ဆုံခဲ့ကြပါတယ်။ OIC ရဲ့အထွေထွေအတွင်းရေးမှူးမြန်မာနိုင်ငံကိုမလာခင်မှာရှေ့ပြေးဖြစ်နေရခိုင်ပြည်နယ်ရင်းကအခြေအနေတွေကိုလေ့လာဖို့အတွက်မြန်မာအစိုးရထံကခွင့်ပြုချက်ရယူပြီးတော့အခုလိုလာရောက်ခဲ့တာလည်းဖြစ်ပါတယ်။အသေးစိတ်ကိုတော့ဘန်ကောက် VOA ရုံးခွဲကနေကိုစုံဝင်းလိုင်ကဆက်ပြီးတော့ပြောပြပေးပါရှင်
။ဟုတ်ကဲ့ပါ။ OIC ရဲ့အထွေထွေအတွင်းရေးမှူး Akmal Eden အစ္စနိုဂလူမြန်မာနိုင်ငံကိုကိုယ်တိုင်မသွားရောက်ခင်ရှေ့ပြေးဖြစ်နေ OIC ရဲ့ကုလသမဂ္ဂဆိုင်ရာတန်အမဥဖုကိုချင်းဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ဟာအချက်အလက်ရှာဖွေစုဆောင်းဖို့မြန်မာနိုင်ငံကိုတင်းတင်းကြပ်နေကရောက်လာကြတာဖြစ်ပြီးရခိုင်ပြည်နယ်စစ်တွေမြို့မှာမြန်မာအစိုးရတာဝန်ရှိသူတွေနဲ့တင်းတင်းကြပ်နေကတွေ့ဆုံခဲ့တာဖြစ်တယ်လို့ရခိုင်ပြည်နယ်ပဋိပက္ခအစိုးရသတင်းထုတ်ပြန်ရေးကော်မတီဥက္ကဋ္ဌဦးလသိန်းကပြောပြပါတယ်
ကျွန်တော်တို့တွေ့ဆုံတယ်သူတို့နဲ့မျက်နှာချင်းဆိုင်ပြောကြတဲ့အခါမှာတော့သူတို့ကတော့ကသူတို့ပြောတဲ့စကားတိုင်းဆိုလို့ရှိရင်သူတို့ကလာတဲ့အခြေချက်ကတော့ဖြစ်ပျက်တာတွေကိုသူတို့သိပြီးတော့ဟိုဟွာလုပ်ဖို့မဟုတ်ပါဘူးတဲ့သူတို့စိတ်ဝင်စားလို့မဟုတ်ပါဘူးတဲ့ဖြစ်ပျက်ပြီးရင်ရှေ့ကိုဘာတွေလိုတယ်လဲသူတို့ဘက်ကဘာတွေလုပ်ပြရမလဲလို့ပဲကျွန်တော်တို့ကိုစပြီးတော့ဆွေးနေတာလေဆိုတော့ဟိုကျွန်တော်တို့ဘက်ကလည်းအဲ့ဒီ OIC နဲ့တွေ့တဲ့နေ့မှာမွတ်စလင်ဘက်ကသူတို့ကောင်းဆောင်တွေရောစစ်တွေကမြို့မီမြို့ခတွေရောတက်ပြီးတော့လိုအပ်တာလေးတွေပြောကြဆွေးကြတာပေါ့ဗျာဒီလောက်ပါပဲကျွန်တော်တို့ဘက်ကသူတို့နဲ့တွေ့တဲ့အချိန်မှာဒုတိယဗိုလ်ချုပ်ကြီးတိန့်ထေကဥဆောင်ပြီးတော့ပေါ့နော်ကျွန်တော်တို့ရခိုင်ပြည်နယ်အစိုးရဟိုဝန်ကြီးချုပ်နော်ဝန်ကြီးချုပ်ရဲ့နောက်ပြီးတော့ဒုတိယဗိုလ်ချုပ်ကြီးတိန့်ထေရဲ့နောက်အစိုးရအဖွဲ့ဝင်ဝန်ကြီးတွေရဲ့ပါတယ်ခင်ဗျနော
်ဒီခေတ်စဉ်ဟာတကယ်တော့အစ္စလာမ်ဘာသာကိုးကွယ်တဲ့နိုင်ငံအများစုနဲ့ဖွဲ့စည်းထားတဲ့ OIC အစ္စလာမစ်နိုင်ငံများပူးပေါင်းဆောင်ရွက်ရေးအဖွဲ့အနေနဲ့မြန်မာနိုင်ငံရခိုင်ပြည်နယ်အတွင်းမှာဖြစ်ပျက်ခဲ့တဲ့လူမျိုးရေးအထူးဂရုနေမှာဒုက္ခရောက်နေသူတွေကိုလူသားချင်းစာနာတဲ့အကူအညီတွေပေးဖို့စီစဉ်နေတာရဲ့တစ်စိတ်တစ်ပိုင်းလည်းဖြစ်ပါတယ်။ဒါကြောင့်လဲမြန်မာပြည်ကိုရောက်လာတဲ့ဒီရှေ့ပြေးအဖွဲ့ဟာဘလို့အကူအညီတွေပေးရမလဲဆိုတဲ့အပေါ်မှာအခြေအနေတွေကိုလာရောက်လေ့လာခြင်းဖြစ်တယ်လို့ဦးလာသိန်းကပြောပါတယ်
။လေ့လာတဲ့သဘောလိုပဲပြောရမှာခင်ဗျာသူတို့အကူအညီပေးမယ်ဆိုလို့ရှိရင်လည်းဘာတွေမှဘလို့ပေးမယ်ဆိုတဲ့ဟာကိုသူတို့အဖွဲ့အနေနဲ့ဆုံးဖြတ်ချက်ချနိုင်အောင်လေ့လာတယ်လို့ပဲကျွန်တော်ယူဆပါတယ်။
သမရအုပ်သိမ်းစဉ်အစိုးရဘက်ကလည်းသူတို့အနေနဲ့လူသားချင်းစာနာတဲ့အကူအညီတွေပေးခြင်းရင်ကုညီဆောင်ရွက်ပေးဖို့ပြောထားတယ်လို့သမရယုံညွန့်ကြားရေးမှူးဦးစောထေးက VOA ကိုပြောပါတယ်
။ဒီကကျွန်တော်တို့ကဘာဝါလို့လဲဆိုတော့သူတို့ဟို humanitarian assistance ပေါ့နော်။ပေးမယ်ဆိုရင်လည်းပေးပါ။တရားဝင်လမ်းကြောင်းကနေပြီးတော့အဲ့ဒါကိုကျွန်တော်တို့ဟိုလက်ဝဲရောက်ဖြန့်ဖြူးပေးဖို့ကုညီဆောင်ရွက်ပေးမယ်ဆိုတဲ့အခါဒါကကျွန်တော်တို့ဖြတ်မှတ်ထားတယ်မို့ပါလား။ဟိုမှာသွားကြည့်မယ်ဆိုရင်လည်းကြည့်ပါပေါ့နော်။ဒါပေမဲ့ဟိုမျက်နှာတော်တော်ဖြစ်အောင်သူတို့ကိုအိုးဖြစ်စင်မှာဦးပြီးအောင်ကြာပါဆိုတဲ့ဟာကိုကျွန်တော်တို့ကပြောရတာရှိတယ်
။မေလာတွင်းဖြစ်ပွားခဲ့တဲ့စူပူအကြမ်းဖက်မှုတွေကြောင့်အိုးအိမ်ပျက်စီးဆုံးရှုံးပြီးဒုက္ခရောက်နေသူတွေအတွက်ပြန်လည်နေရာချထားရေးအစီအစဉ်တွေကိုမြန်မာအစိုးရကဥဆောင်ပြီးလုပ်ပေးနေတာမှာဒုက္ခသည်အရေးအတွက်နဲ့ရနေတဲ့အကူအညီမမျှတဘူးဖြစ်နေတယ်လို့အစိုးရသတင်းထုတ်ပြန်ရေးကော်မတီဥက္ကဋ္ဌဦးလသိန်းကဆက်ပြောပြပါဗျာ။
ကျွန်တော်တို့ရခိုင်ဒုက္ခသည်တွေကတော့ပြင်းငိမ်သွားလို့ကိုယ်ရင်ဖြတ်တဲ့အထဲမှာနည်းနည်းပေါ့ပေါ့ပဲပြတ်တယ်ဆိုရင်ပြုတ်ပြင်းပြီးတော့ပြန်နေဖို့ပြန်သွားတဲ့လူလည်းရှိတယ်လေ။အဲနောက်ပြီးတော့ဟိုရခိုင်ဒုက္ခသည်တွေအတွက်ကင်ပ်တွေပြီးတဲ့နေရာမှာကင်ပ်နှစ်ခုမှာတော့ဒုက္ခသည်တွေအေးပြန်နေရာချထားပေးနိုင်ပြီဗျာ။ဖုန်းကြီးကြောင့်နေမှာလည်းကြာနာတော့ကြာပါသေးတယ်။ဒီစလင်ဒုက္ခသည်တွေကလည်းအဲ့လိုပဲကျွန်တော်ကင်ပ်ကိုလိုက်ဆောက်ပေါ့နော်။ဆောက်ပြီးလို့ရှိရင်တော့အဲ့ဒီကိုရွှေ့ဟိုနောက်ပြီးတော့ဟိုယာယီတဲလေးတွေလည်းကျွန်တော်တို့လုပ်ပေးတာရှိပါတယ်။အဲသို့တော်လေလက်တွေ့အချင်းကတော့ဒုက္ခတဲ့အရေးအတွက်နဲ့ကျွန်တော်တို့ဆောက်ပြီးတဲ့အဆောက်အဦတွေပေါ့ဗျာဟိုယာယီအဆောက်အဦတွေဟာညီညွတ်မှုတော့နည်းနေသေးတယ်နော်နည်းတယ်ဆိုတော့တော်တော်လေးလိုပါသေးတယ
်လက်ရှိမှာတော့အစိုးရစဉ်းစားရတဲ့အရာဒုက္ခတဲ့စခန်းအသီးသီးမှာဒုက္ခတဲ့ပေါင်း 9,000 ကျော်ရှိနေတယ်လို့လည်းဦးလာသိန်းကပြောပါတယ်ဩဂုလာဇာမိုင်တို့ကတော့ OIC ရဲ့အလဲကျဥက္ကဋ္ဌတာဝန်ကိုယူထားတဲ့တူတကီနိုင်ငံကနိုင်ငံသားရေးဝန်ကြီးအမက်ဒါဗူတိုဂလူနဲ့ဝန်ကြီးချုပ်ရီဆက်တေရဲ့အာဒိုဂန်ရဲ့ဇနီးတို့မြန်မာနိုင်ငံကိုရောက်လာခဲ့ကြပြီးတော့သမ္မတဦးသိန်းစင်နဲ့တွေ့ဆုံခဲ့တာပါ။တူတကီနိုင်ငံသားရေးဝန်ကြီးနဲ့အဖွဲ့ဟာရခိုင်ပြည်နယ်ကိုတွားရောက်ပြီးဒုက္ခသည်တွေနဲ့ကိုယ်တိုင်တွေ့ဆုံခဲ့တဲ့အပြင်သူတို့နဲ့အတူပါလာတဲ့မြို့ပေါ်ကျောင်းသုံးပစ္စည်းတွေကိုလည်းလှူဒန်းခဲ့ကြတာပါ။တူရကီနိုင်ငံသားဝန်ကြီးကသူ့ရဲ့ရခိုင်ပြည်နယ်ခေးစဉ်အတွေ့အကြုံတွေကို OIC ကိုပြန်လည်တင်ပြခဲ့တယ်လို့သိရပါဗျ။ရခိုင်ပြည်နယ်အတွင်းလူမျိုးမတူဘာသာမတူသူလူမျိုးစုနှစ်ခုအကြားအတူရှင်တွဲနေထိုင်နိုင်ရင်းနဲ့ဒီကိစ္စရေရှည်မှာပြည်လဲအောင်ဘယ်လိုဆောင်ရွက်ကြမလဲဆိုတဲ့နီးလန်းရှာဖွေဖို့အမေရိကန်လက်ထောက်နိုင်ငံသားဝန်ကြီးဂျိုးဆက်ဘျွန်းဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ဟာလည်းရခိုင်ပြည်နယ်အတွင်းကိုအခုလ၈ရက်နဲ့၉ရက်တည်းမှာတွားရောက်လေ့လာခဲ့ကြပါတယ်ခင်ဗျာ။